Bangladesh နိုင်ငံမှာရာနဲ့ချီတဲ့အကြောင်းသားဆန္ဒပြသူတွေနဲ့နိုင်ငံရေးလှုပ်ရှားသူတွေဟာထုတ်ချခံရတဲ့ဝန်ကြီးချုပ်ရှိတ်ဟာစီနာထောက်ခံသူတွေကိုဝန်ရင်းထုတ်တွေစံပိုက်လုံးနေနဲ့ရိုက်နှက်ပြီးသူမရဲ့ဖခင်လွတ်လပ်ရေးခေါင်းဆောင်ရှိတ်မူဂျီဘာရာမန်ရဲ့နေဟောင်းစီမတော်နိုင်အောင်တားဆီးခဲ့ကြပါတယ်။ဒိုက်ကန်နီရာမန်ရှိတဲ့အဲဒီအိမ်ဟာအခုအခါမှာဘန်ဂါဘန်တူအောက်မြေပွဲပြတဲ့အဖြစ်ထားရှိတာဖြစ်ပြီးအဲဒီမှာရှိတ်မူဂျီဘာရာမန်နဲ့သူ့မိသားစုနဲ့အများစုအလုတ်ကြံခံရတဲ့1985အောက်တိုဘာ15ရက်စစ်တပ်အာဏာသိမ်းတာနဲ့ပတ်သက်ပြီးပြသထားတာဖြစ်ပါတယ်။အဲဒီအချိန်ကရှိတ်ဟာစီနာဟာသူ့ရဲ့ညီမငယ်နဲ့အတူဂျာမနီကိုအလဲခီးသွားနေတဲ့အတွက်အသက်မသေးကျန်ရတာဖြစ်ပါတယ်။ရာမန်ကိုဘန်ဂေါဒေတာရဲ့မိတ်ဆွေလို့အဓိပ္ပာယ်ရတဲ့ဘန်ဂါဘန်ဒူးလို့အများကချစ်မြတ်နိုးစွာခေါ်ခဲ့ကြတာပါ။အခုတော့ဘင်္ဂလားဒေ့ရှ်မှာလူပေါင်း300ကျော်တည်ဆုံးကြတဲ့လူမှုအုံကြွမှုကနေရှိတ်ဟာစီနာနှုတ်ထွက်ခဲ့ရတဲ့နောက်ဆန္ဒပြသူတွေကဒီပြရိုက်ကိုပါမင်းရှုခဲ့တာဖြစ်ပါလေ။အောက်တိုဘာ15ရက်နေ့ဟာရန်ကမန်အလုတ်ကြံခံခဲ့တဲ့နှစ်ပတ်လည်နေ့ဖြစ်တဲ့အတွက်အခုအိန္ဒိယမှာခုံလုံးနေတဲ့ရှိတ်ဟာစီနာကရာမန်ကိုဂုဏ်ပြုတဲ့အထိမ်းမနစ်ဆင်နွှဲဖို့အတွက်သူ့ကိုထောက်ခံသူတွေကိုတိုက်တွန်းခဲ့တာဖြစ်ပါလေ။